American and Mexico ကြားနေဆက်တိုင်းတည်ဆောက်ရေးနဲ့ပတ်သက်ပြီးအငင်းပွားမှုတွေဆက်ပြီးဖြစ်နေတဲ့အတွက်အစိုးရရန်ကြားတစိတပိုင်းရန်နိုင်ထားရန်နာထားရတာသတင်းငါပတ်ထဲဝင်လာတော့မှဖြစ်ပါတယ်။ဒါပေမဲ့ချက်တပရီနေ့အထိ American သမ္မတ Donald Trump နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi တို့ကြားအပြန်အလှန်အဖြစ်တွေတင်နေကြဆဲဖြစ်ပါတယ်။အောက်လွှတ်တော်နဲ့အထက်လွှတ်တော်က Democrat အမတ်အများအပြားကသဘောတူညီမှုရအောင်လှုပ်ချမ်းနေပေမဲ့လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကသူတို့ကိုနှိမ့်နှိုင်းခွင့်မပေးဘူးလို့သမ္မတထရမ့်ကကာဝေးဌာနမှာပြောကြတဲ့မင်ကွန်းမှာပြောပါတယ်။ဒီမိုကရက်မတ်တွင်အင်းနဲ့တိုင်းပြည်အတွက်မှန်ကန်တဲ့အရာကိုလှုပ်ဆောင်မှုရှေ့ကိုလှမ်းလာမယ်လို့သူမျှော်လင့်ကြောင်းနဲ့နိုင်ငံအတွက်မှန်ကန်တဲ့အရာကနေဆက်လုံခြုံရေးကိုခိုင်မာဆုံးအဆင့်ဖြစ်အောင်လုပ်ဖို့လို့လည်းပြောပါတယ်။ဒီမိုကရက်တွေကလည်းအစိုးရရန်ရပြန်ဖွင့်လာတဲ့နေဆက်လုံခြုံရေးကိုပိုထိအောင်လုပ်ဖို့သူတို့ဘက်ကနှိမ့်နှိုင်းမှုတွေခိုင်ခိုင်မာမာလုပ်မှာဖြစ်ကြောင်းဒါပေမဲ့နေဆက်တိုင်းကံမှုကထိအောင်မှုမရှိပဲအလဟတ်တဖြုံးလာမျိုးဖြစ်နေသလိုအမေရိကန်တွေရဲ့ပုံရိပ်လည်းထိခိုက်စေတယ်လို့ပြောပါတယ်။ထိပ်တန်းဒီမိုကရက်တစ်ပါတီဝင်အထွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့သမ္မတ Trump ရဲ့နေဆက်တိုင်းဟန်ဇင်ခံပစ္စည်းလိုအပေါ်ဖြစ်နေပြီးဒီအတွက်ငွေကုန်ကြေးကျသိမ့်မခံနိုင်ဘူးလို့ပြောပါတယ်။